ော်တာရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်ပြောချင်တာကတော့ရေဘေးသင့်ဒေသတွေကစိုက်ပျိုးရေးလုပ်ငန်းခွင်မှာသုံးတဲ့ကျွမ်းနွားတရိတ်ဆန်တွေအကြောင်းပါတိုင်းပြည်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းကိုပြန်လည်ထူထောင်တဲ့နေရာမှာမျိုးစေ့တွေဖြန့်ဝေပေးရေးအပြင်ထုံနဲ့ရက်တဲ့တဲရပိုးတဲ့ကျွမ်းနွားတရိတ်ဆန်တွေရဲ့ကဏ္ဍကိုလည်းအထူးအလေးထားဖို့တင်ပြလိုတာဖြစ်ပါတယ်ရေဘေးသင့်ဒေသတွေကိုလက်လန်းမိသလောက်ဆက်သွယ်စုံစမ်းကြည့်တဲ့အခါစိုက်ပျိုးရေးလုပ်ငန်းခွင်မှာသုံးတဲ့ကျွဲတွေနွားတွေတည်ကြည်ပြည့်စည်နေတာတွေရှိနေပါတယ်။မတည်မပြောက်ပဲအသက်ရှင်ကျန်နေတဲ့ကျွဲနွားတွေဆိုရင်လည်းအစာရေစာပြတ်လက်ပြီးတော့ငတ်မုတ်ခေါင်းမနေကြပါတယ်။ရေဘေးသင့်ဒေသတွေစီမှာအရေးပေါ်ကူညီကယ်ဆယ်ရေးထောက်ပံ့ရေးတွေလုပ်နေတဲ့အဖွဲ့တွေထဲမှာတချို့တလေကတော့လူတွေတင်မကပဲတရိတ်ဆန်တွေကိုပါကဲတင်စောင့်ရှောက်ပေးနေကြပါတယ်။အင်မတန်မှကိုကျေးဇူးတင်စရာလို့ဆိုရမှာပါ။ဒါပေမဲ့တရိတ်ဆန်တွေကိုကဲတင်စောင့်ရှောက်ပေးနေတာတက်အားသမျှကျွေးမွေးထားတာတွေကတရဝါချင်းစာနာတနာတဲ့အနေနဲ့အသက်တချောင်းကိုကဲတင်တဲ့ရွယ်ချက်ဆိုတာကအဓိကပါစိုက်ပျိုးရေးလုပ်ငန်းမှာရေရှည်အခက်ခဲမကြုံရအောင်ဆိုတဲ့ရွယ်ချက်နဲ့တတိတန့်လှုပ်ဆောင်နေတာမျိုးတော့မတွေ့ရသေးပါဘူးဒီလိုပြောတဲ့အတွက်တရိတ်ဆန်တွေကိုကဲတင်ထားတဲ့လူတွေရဲ့စေတနာကိုဇော်ကားတာမဟုတ်ပါဘူးသူတို့တွေကိုအထူးလေးစားမိပါတယ်တကယ်လက်တွေ့မှာဖြစ်နေတဲ့အနေအထားကိုပြောချင်တာပါရေဘေးသင့်ဒေသတွေမှာကျွမ်းတော်တရိတ်ဆန်တွေကိုဒီထက်ပိုပြီးဂယုစိုက်ဖို့နဲ့ကဲတင်ပေးဖို့စောင့်ရှောက်ပေးဖို့လိုအပ်နေပါတယ်။ဒီလိုပြောတာက2008ခုနှစ်မှာနာဂစ်မုံတိုင်းတိုက်ခဲ့တုန်းကအတွေ့အကြုံကိုမူတည်ပြီးပြောတာပါ။နာဂစ်တိုက်တုန်းကအေယာဝတီတိုင်းမှာလေယာဉ်လုပ်ငန်းမှာတုံးတဲ့ကျွဲတွေနွားတွေအများကြီးတေကြေပျက်စီးခဲ့ပါတယ်။မှတ်မိသလောက်တော့အဲ့ဒီတုန်းကကိုကြီးကယ်ဆယ်ရေးအစီအစဉ်တွေထဲမှာကျွဲနွားတွေကိုဥတီတဲ့ကယ်ဆယ်ရေးဆိုတာမေမေရရမတွေ့ခဲ့ပါဘူး။ဒါကြောင့်ပဲထင်ပါတယ်။မုံတိုင်းတိုက်ပြီးတဲ့နောက်မှာလည်းအာရင်ချိနဲ့နေတဲ့ကျွဲတွေနွားတွေတော်တော်များများပဲထပ်ပြီးတော့အသက်ဆုံးရှုံးခဲ့ကြပါတယ်။အဲ့ဒီတုန်းကလေယာဉ်လုပ်ငန်းခွင်မှာစက္ကရိယာအသုံးပြုတာကလည်းအခုအနေဒါ6ချက်6ချက်လောက်တောင်မရှိသေးဘူးဆိုတော့ကျွဲတွေနွားတွေဆုံးရှုံးတာကတော်တော်ကိုဂရဲဆူဆူရိုက်ခဲ့တဲ့အနေအထားပါ။ဒီပြဿနာကိုရော့ပေါအောင်ဆိုပြီးနိုင်ငံတကာ NGO တွေကအထက်ပိုင်းဒေသတွေကနွားတွေကိုဝယ်ပြီး ARD ဒေသကလယ်သမားတွေကိုဝေပေးကြပါတယ်။ဒါပေမဲ့အလောက်ကတိတ်မဖြစ်ခဲ့ပါဘူး။ဖြစ်ပုံကအထက်အညာအပူပိုင်းကနွားတွေကအေယာဝတီတိုင်းရဲ့ရွံတော်ရေတော်ရာသီဥတုတံကိုမခံနိုင်တော့အလုံးမလုံးနိုင်တဲ့နွားကမလုံးနိုင်သေးတဲ့နွားကသေးနဲ့ဖြစ်ကုန်လို့ပါအခုလဲချင်းမကွေးစကိုင်းရခိုင်ပဲခူးဒေသတွေမှာအကြီးအကျယ်ကိုမြို့ပြက်ရွာပြက်ရေကြီးခဲ့ပါတယ်အထက်ပိုင်းဒေသတွေမှာရေပြန်ကျလာပြီမဲ့အေယာဝတီဒေသဘက်မှာထပ်ပြီးတော့ရေကကြီးပြန်ပါသေးတယ်ဘယ်ဒေသဘယ်နေရာကစိုက်ပျိုးရေးလုပ်ငန်းမှာထွန်တဲ့ရက်တဲ့ကျွဲတွေနွားတွေဘလောက်သေးတယ်မသေးပဲကြံခဲ့တဲ့ကျွဲတွေနွားတွေထဲမှာလဲလုပ်ငန်းခွင်ကိုအချိန်တိုအတွင်းပြန်မဝင်နိုင်တဲ့အင်းအားချိနဲ့နေတဲ့အရေးအတွက်ကဘလောက်ရှိတယ်ဆိုတာကိုအစိုးရအပါအဝင်ဘယ်အဖွဲ့အစည်းကမှကြေကြံပြန့်ပြန့်စာရင်းထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့တကယ်လို့သာကျွမ်းနွားအသေးအပြောက်များခဲ့တယ်ဆိုရင်ဒီတခါနာဂိတ်ဒုံကတက်ဆိုးသွားနိုင်ပါလေ။နာဂိတ်ဖြစ်ဒုံကမှအေယာဝတီဒေသမှာပဲဆိုးဆိုးဝါးဝါးဖြစ်တာဆိုတော့ဒီပြင်ဒေသကကျွမ်းနွားတွေကိုဝယ်ပြီးဝေပေးလို့ရပါသေးတယ်။အခုကတိုင်းနဲ့ပြည်နယ်14ခုမှာ6ခုလောက်ကဆိုးဆိုးဝါးဝါးရေပေးကြုံတာဆိုတော့ကျွဲတွေနွားတွေကိုဝယ်ပြီးလှူချင်ရင်တော့ဝယ်လို့ရမယ့်နေရာကမရှိနိုင်ပါဘူး။နောက်ပြီးတော့နာကင်းဝင်ခဲ့တဲ့အချိန်ကနေအခု9နှစ်လောက်အတွင်းမှာစည်ရင်းအတိအကျထောက်မပြနိုင်မိမဲ့ကျွဲနွားအရေးအတွက်ကတဟုန်တို့ကြာစင်းသွားပါပြီ။ဒါအပြင်ကျွဲနွားတွေကိုရှာရှာပါပါပဲဖြစ်ဖြစ်ဝယ်လို့ရတယ်ဆိုရင်တော့ဒေသမတူရင်တနေရာကခိုင်းနွားကျွဲနွားတွေကိုဒီပြင်တဒေသကစိုက်ပျိုးရေးလုပ်ငန်းမှာအသုံးပြုဖို့ဆိုတာအခက်အခဲကရှိနိုင်ပါသေးတယ်။ဒါကြောင့်စက္ကရိယာကိုလုံလုံလောက်လောက်အသုံးမပြုနိုင်သေးတဲ့မြန်မာနိုင်ငံအတွက်ခိုင်းနွားကျွမ်းနွားတွေပျက်စီးဆုံးရှုံးမှုဆိုတာလာမယ့်နှစ်တော်တော်များများအထိတော့တကယ်အထူးအရေးကြီးတဲ့ကိစ္စဖြစ်နေပါသေးတယ်။ဒီတော့ဒီနေရာမှာအစိုးရအသင်းအဖွဲ့တွေ NGO အဖွဲ့အစည်းတွေကိုတတိပေးချင်တာကစိုက်ပျိုးရေးလုပ်ငန်းတုံးကျွမ်းနွားတွေကိုတတိတန့်ဗျူဟာချမှတ်ပြီးစနစ်တကျစောင့်ရှောက်ပေးဖို့လိုနေတယ်ဆိုတာကိုပါ။ရေကြီးတုံးကမတည်တဲ့ကျွဲတွေနွားတွေကလည်းအစာရေစာရှားပါပြက်လက်နေတဲ့အတွက်အချိန်ကြာကြီးအာရင်ချိနဲ့သွားရင်လုပ်ငန်းမှာပြန်သုံးဖို့ကအခက်အခဲရှိနိုင်ပါတယ်။ကျွမ်းနွားတွေရဲ့နေရာမှာစက္ကရိယာတွေကိုအစားထိုးနိုင်နေဆိုပေမဲ့ငွေကြေးအင်အားကအဖက်ဖက်ကချို့တဲ့ကိုယ့်နိုင်ငံမှာကြေကြေပြန့်ပြန့်ဖြစ်လာဖို့ကအချိန်တော်တော်ယူရအောင်ပါပါ။ဒါကြောင့်ရေဘေးမှာအသက်မသေးပဲကြံခဲ့တဲ့စိုက်ပျိုးရေးသုံးတရိတ်ဆန်တွေကိုထပ်မံအသက်မဆုံးရှုံးရအောင်ကြေကြေပြန့်ပြန့်စောင့်ရှောက်ဖို့အထူးလိုအပ်နေပါတယ်။ဒါကအရေးအကြီးဆုံးပါ။ပြီးတော့ရေရှည်အနေထားကိုတိတိကျကျခံမှန်းသုံးသပ်နိုင်အောင်ရေဘေးသင့်ဒေတာတွေမှာကျွမ်းနွားတရိတ်ဆန်စည်ရင်းကိုအမြန်ဆုံးပြန်လည်ကောက်ယူဖို့လိုပါတယ်။ဒါအပြင်ဆုံးရှုံးသွားတဲ့ကျွမ်းနွားတွေနဲ့အရင်ချိနဲ့နေတဲ့ကျွမ်းနွားတွေရဲ့နေရာမှာအစားထိုးဖို့ လေယာသုံးစက္ကရိယာအင်အားကိုလည်းတိုးကျပြင်ဆင်ထားဖို့လိုပါတယ်။ဒါမှသာကိုယ်နိုင်ငံရဲ့လူဦးရေအများကြီးရဲ့ဗဇက်ပေါက်တွေနဲ့တိုက်ရိုက်ချိတ်ဆက်နေတဲ့စိုက်ပျိုးရေးကဏ္ဍဟာဘူးလေးရဖယုံစင်အဖြစ်မျိုးကိုရှောင်ရှားနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။